Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ10ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံရေဒီယိုအစီအစဉ်ကို line to meter 32 51တို့ပြင် line လက်မီတာ190 kilohertz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရုရှားတက်လီနေစင်ပထမတုပ်ဖြစ်နေမြန်မာနိုင်ငံကိုရောက်လာပါတယ်ငရင်ညောင်းလူ2000ကျော်တည်ဆုံးရတဲ့မော်ရိုကိုမှာဒီနေ့လဲရှာပွေကစေးလုပ်ငန်းတွေဆက်လုပ်နေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန်းရင်ရင်းနဲ့တူပြောပြမှာပ
ါဩဂုတ်လကုန်ပိုင်းကကျင်းပခဲ့တဲ့ဒီအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့ຫນွေဦးဒေါ်လန်ရေးနိုင်ငံတကာညီလာခံနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ဒီ networking ဖွဲ့တယ်ဆိုတာကတူရာလေးတွေတွဲလုံးမဲ့သဘောဖြစ်ပါတယ်အဲ့တော့စီရင်မှာဆိုစီရင်နဲ့တူတာလေးတွေတွဲလုံးမဲ့ကျွန်တော် diplomatic campaign ဆိုရင် diplomatic campaign တူတာလေးတွေတွဲလုံးမဲ့
ဒါကတော့ညီလာခံပြောခွင့်ရဥက္ကူကိုလေးက VOA ကိုပြောသွားတာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအရေးဘလို့ကင်တွယ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင်
ရုရှားနိုင်ငံမှာယူထားတဲ့ SU-30 တိုက်လေယာဉ်တွေကပထမတုပ်ဖြစ်နှစင်းကိုမြန်မာနိုင်ငံကလက်ခံရရှိတဲ့အကြောင်းစစ်ကောင်စီကုန်သွယ်ရေးဝန်ကြီးကိုကူကားပြီးရုရှားနိုင်ငံပိုင် RIA သတင်းကဖော်ပြပါရယ်ရုရှားနိုင်ငံကနှစင်းကမ္ဘာကတလောက်ကျင်းပတဲ့အရှေ့ပိုင်းစီးပွားရေးဖိုရမ်ကိုတက်ရောက်လာတဲ့မြန်မာကုန်သွယ်ရေးဝန်ကြီးချာလီသန်းကတိုက်လေယာဉ်နှစင်းကိုရုရှားကပေးပို့ခဲ့ပြီးဖြစ်တဲ့အကြောင်းအတည်ပြုလိုက်တာပါရုရှားက SU-30 SME အမျိုးအစားတိုက်လေယာဉ်6ဆင်းပေးပို့မဲ့သဘောတူညီချက်ကိုပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလမှာလက်မှတ်ထိုးထားတာဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါရယ်စုခွန် SU-30 SME တိုက်လေယာဉ်တွေကိုတော့လေကြောင်းပြတ်မှတ်တွေကိုတက်ခတ်ဖို့ထောက်လန်းမှုတက်ခတ်ရင်းနဲ့လေယာဉ်မှုတင်နှံတွေအတွက်အသုံးပြုလေရှိတယ်လို့လည်းရုရှားနိုင်ငံပိုင်လက်နက်ထုတ်လုပ်ရေးလုပ်ငန်းရော့ဆိုပေါ်ရန် Expo ကပြောပါတယ်မြန်မာနိုင်ငံမှာအရတားတွေထိခိုက်သေးချာတွေပါဝင်အတိုက်ခံအင်အားစုတွေကိုနှိမ်နင်းရမှာစစ်ကောင်စီကလေကြောင်းအသုံးပြုမှုတွေကြောင့်လေရင်စီရောင်းချတာတွေကိုတားမြစ်ဖို့ပါဝင်ဖိအားပေးဖို့ကုလသမဂ္ဂတာဝန်ရှိသူတချို့နဲ့လူခွင့်ရေးလှုပ်ရှားသူတွေတိုက်တွန်းနေချိန်မှာပဲရုရှားကတိုက်လေရင်တွေပေးပို့နေတာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်ဟာဒီကနေ့ကမ္ဘာပေါ်မှာမက်သဖက်တမင်းစိတ်ကြဆေးတွေကိုအ мян ဆုံးနှုံးနဲ့ထုတ်လုပ်နေတဲ့နိုင်ငံတနိုင်ငံဖြစ်လာနေကြောင်း UNODC ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုဆိုင်ရာရုံးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်မှာ2021ခုနှစ်ကအာဏာရခဲ့တဲ့တာလီဘန်တွေကတော့ဘိန်းဆိုင်ခင်းတွေကိုနှိမ်နင်းသွားမှာဖြစ်တယ်လို့ကြေညာထားပေမဲ့ကမ္ဘာမှာအာဖဂန်ဟာဘိန်းဖြူအဓိကထုတ်တဲ့အရင်းမြစ်နိုင်ငံတစ်ခုဖြစ်နေစေပါ။ကုလသမဂ္ဂအစီရင်ခံစာအရအာဖဂန်နစ္စတန်မှာစိတ်ကြွစီဖန်စီရမိတဲ့နှုံမြင့်တက်လာတယ်လို့ထုတ်လုပ်မှုတိုးလာနေတယ်လို့ဖော်ပြထားပါတယ်။တာလီဘန်ပြည်ထောင်စုဝန်ကြီးဌာနကပြောခွင့်ရကတော့မက်သဖက်တမင်းအပါအဝင်မူရည်စေဝါသုံးဆွဲမှုတွေကိုရပ်တန့်ရေး၄နှစ်အစီအစဉ်ရှိတယ်လို့ပြောကြားခဲ့ပါတယ်ရှင
်။လူဝန်ထောင်ချုပ်တည်ဆုံခဲ့ရတဲ့မော်ကိုနိုင်ငံကငလျင်တန်းခံခဲ့ရတဲ့အခြေအနေတွေအတွက်ကိုအရေးပေါ်အကူအညီပေးဖို့အသင့်ရှိတယ်လို့ပြင်သစ်သမ္မတကပြောလိုက်ပါတယ်။
Nous avons mobilisé l'ensemble des équipes techniques de sécurité
pour pouvoir intervenir. Morocco Tawanchi Duri Pakada a tawin me lo lakkan me so yin akunyi pe bo ni pinya bai ne long yong ye twe atin pye sin tha de chao G20 Taiti Siwa twe India nangae New Delhi myo lo ma yauk ni de pyin tit tamara Emmanuel Macron ga di ni be tin naw de ko pyo lai da ba. Ngin nyao te che thik kae tu ri twe Morocco ma wan ne pu swe ni ya de ta chain ne ma be a pye si ri cha di ni le sha pwe kai sae long ngan ni set lo ni ba de.ပြန်6.88ရဲ့ငရင်ကြောင့်လူပေါင်း2000ကျော်သေဆုံးပြီးအပြင်းထန်ဒဏ်ရာရသူတွေအပါအဝင်နောက်ထပ် 2000 လောက်လည်းထိခိုက်ဒဏ်ရာရခဲ့တာပါ။ခီးသွားတွေကြားရေပန်းစားတဲ့မာရကက်ရှ်ဒေသကငရင်ကြောင့်ရွာလုံးကျထိခိုက်ပျက်စီးမှုတွေလည်းကြုံခဲ့ရပါတယ်။အရေးပေါ်ကယ်ဆယ်ရေးနဲ့လူညိုရေးတပ်ဖွဲ့တွေကတော့အပျက်စီးတွေအောက်မှာအသက်ရှင်ရဲ့ပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်နေကြတယ်လို့ပျောက်ဆုံးနေသူတွေရဲ့မိသားစုဝင်တွေကလည်းဆေးရုံတွေမှာစုံစမ်းမေးမြန်းနေကြပါတယ်ခင်ဗျာ။
န်တန်ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9303ညနဲ့9303ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဖက်သတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ယူကရိန်းနိုင်ငံကီးဗ်မြို့ကိုဦးတည်ပြီးဒီကနေ့ရုရှားကအဝေးထိန်ဒရုန်း3ဒါဇင်လောက်ပစ်ခတ်ခဲ့ပါတယ်။မနက်ပိုင်းမှာ2နာရီလောက်ကြာပစ်ခတ်မှုအတွင်းအပျက်စီးအပိုင်းစာတွေလည်းမြို့ထဲကိုပြုတ်ကျခဲ့တာပါ။ရုရှားကလည်းအက်စတိုးနီးယားနိုင်ငံနဲ့နယ်စပ်နီးပက်စကော့ဒေသအခြေစိုက်လီတစကန်ကိုကာကွယ်ဖို့အပြော်ရန်ခင်းလည်းဖွဲ့စည်းတဲ့အကြောင်းဗြိတိန်ကာကွယ်ဝန်ကြီးဌာနကဒီနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ဒရုန်းတွေရဲ့ပြန်တမ်းနိုင်စွမ်းအကန့်အသတ်ရှိရာကြောင့်ရုရှားပိုင်နယ်ထက်ဝင်ရောက်ပြီးမှသာလီတစကန်ကိုတိုက်ခိုက်နိုင်မှာဖြစ်တာကြောင့်ပြောရန်ကင်းလေဖွဲ့တွေကတားဆီးနိုင်မှုရည်ရွယ်တာလို့လည်းထောက်လိုင်းရေးအစီအခံစာကဖော်ပြထားတာပါ။ပြောရန်ကင်းလေဖွဲ့တွေကိုတုံးနေတာလက်ကျင်ထားတဲ့ကျွမ်းကျင်သူတွေနှဲပါလာတဲ့လက္ခဏာဖြစ်လိမ့်မယ်လို့လည်းသုံးသပ်ထားပါတယ်။ယူကရိန်းထောက်လိုင်းဌာနအကြီးအကဲကတော့ရာသီဥတုပြင်းထန်မှုတွေကြောင့်အခက်အခဲတွေရှိနေပေမဲ့ရှေ့လာမဲ့လတွေမှာစီစဉ်ထားတဲ့အတိုင်းတံပြန်ထိုးစစ်ဆင်မှာဖြစ်တဲ့ကြောင့်စင်နေတုံးကပဲပြောဆိုထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့ VNN ချစ်ချီခီးစဉ်အတွက်ဒီကနေ့မှာမြို့တော်ဟန်ဝိုင်းကိုစရောက်လာပါတယ်။ဒေတာရင်းဩဇာကြီးမာရေးတရုတ်နိုင်ငံကဆောင်ရွက်နေတဲ့အပြိုင်အမေရိကန် VNN နှစ်နိုင်ငံကြားနက်ဆိုင်နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့သမ္မတဘိုင်ဒန်ခီးစဉ်ကရည်မှန်းထားတာပါ။ဒါ့အပြင် VNN နဲ့မဟာဗျူဟာမြောက်မဟာမိတ်ဆက်ဆံရေးအတွက်နှစ်နိုင်ငံအမြင့်ဆုံးတန်တမာဆက်ဆံရေးသဘောတူညီချက်ကိုလည်းအာနာယကွန်မြူနစ်ပါတီခေါင်းဆောင်ငွ့ရင်ဖြူတွန်းနဲ့သမ္မတဘိုင်ဒန်တို့လက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ VNN ခီးစဉ်မတိုင်ခင်အိန္ဒိယနိုင်ငံမှာပြုလုပ်တဲ့ G20 ဆက်မှုနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးကိုသမ္မတဘိုင်ဒန်တက်ရောက်ခဲ့တာပါ။ခီးစဉ်တိုတောင်းပေမဲ့အဓိကရည်မှန်းချက်ဟာတရုတ်ရဲ့လွှမ်းမိုးတိုးတက်လာတာကိုဒီတရုတ်ရဲ့လွှမ်းမိုးမှုတိုးလာတာကိုစန့်ကျင်ကြောင်းသမ္မတဘိုင်ဒန် G20 အစည်းအဝေးမှာရက်တည်ခဲ့တာကိုထက်မှန်အတည်ပြုပြသဖို့ဖြစ်ပါတယ်။တရုတ်ရုရှားအိန္ဒိယတောင်ကိုရီးယားတို့နဲ့အဓိကဆက်ဆံရေးရှိခဲ့တဲ့ VNN အတွက်အခုလိုအမေရိကန်နဲ့ထိပ်တန်းတပ်တမန်ဆက်ဆံရေးမြင့်တင်မှုဟာသိသာထင်ရှားတဲ့တိုးတက်မှုတစ်ခုဖြစ်ပါတယ်ရှင
်။ G20 ခေါင်းဆောင်တွေရဲ့အစည်းအဝေး PT နဲ့မှာတော့ဗြိတိန်ကိုလိုနီလက်အောက်ကလွတ်မြောက်ရေးအကြမ်းမဖက်တဲ့နည်းလမ်းတွေနဲ့ကြိုးပမ်းခဲ့သူမာတမာကန်ဒီရဲ့နယူးဒေလီမြို့တော်ကကိုဗစ်မြန်ကိုခေါင်းဆောင်တွေတွားရောက်ကာရဝပြုပါတယ်။နှစ်ရက်ကြာ G20 ထိပ်သီးအစည်းအဝေးမှာတော့ယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့မနေ့ကပူးတွဲကြေညာချက်ထုတ်ဖို့လည်းသဘောတူခဲ့ကြတာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာထုတ်ပြန်ခဲ့တဲ့ G20 ထိပ်သီးညီလာခံထုတ်ပြန်ချက်ထက်တော့တိတိကျကျပြောပြောင်းနေပါတယ်။မနေ့ကထုတ်ပြန်ချက်မှာရုရှားကျူးကျော်မှုကိုပြစ်တင်ရှုတ်ချပြီးရုရှားတပ်တွေပြန်ရုပ်သိမ်းမှုတောင်းဆိုပေမဲ့ဒီနေ့မှာတော့ယူကရိန်းမှာရုရှားတပ်တွေဆက်လက်တပ်ဆွဲထားတဲ့အပေါ်မှာရှုတ်ချတဲ့အကြောင်းသာဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေညချမ်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့အတူတင်ဆက်ခဲ့တာပါအခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာဒီအသက်အန္တရာယ်လုံခြုံရေးအထူးစိုးရိမ်စရာဖြစ်နေတဲ့ရူဟေဂျာဒုက္ခသည်တွေနေရာပြန်ပြီးတော့ချထားရေးအတွက်ဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကတင်သွင်းလာတဲ့အမည်စင်းကိုလက်ခံစင်စားဖို့အမေရိကန်ပြည်ထောင်စုကစီစဉ်နေတဲ့အခြေအနေပေါ်မှာရိုဟင်ဂျာရီရဲ့သဘောထားဒုက္ခသည်ကိုအောင်မြိုင်ကို VOA မြန်မာပိုင်းကမဆုမွန်ကနေဆက်သွယ်မေးမြန်းထားပါတယ
်။ဟုတ်ကိုအောင်မြိုင်အခုလိုမျိုး VOA ကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီကျမတို့ပြီးခဲ့တဲ့သတင်းပတ်တွေတုန်းကပေါ့နော်ဒီ Washington DC ကိုရိုဟင်ဂျာကိုယ်စားလှယ်ဖွဲ့ရောက်လာတဲ့အခါမှာအမေရိကန်အစိုးရပိုင်းတာဝန်ရှိတဲ့သူတွေနဲ့ပေါ့နော်ဟိုသူတို့တွေ့ဆုံဆွေးနွေးတဲ့အခါမှာရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာအန္တရာယ်ရှိတဲ့ပေါ့နော်သူတို့အတွက်အသက်အန္တရာယ်ရှိတဲ့နောက်ပြီးတော့ဒီအများကြီးသူတို့အတွက်မှအခက်အခဲရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တထောင်နီးပါးလောက်ပေါ့နော်အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ပြီးအခြေချနိုင်မှုအတွက်စီစဉ်ပေးမယ်လို့ဆိုပြီးတော့ပြောထားတာရှိပါတယ်ဆိုတော့အဲ့တော့ကိုအောင်မြိုင်တို့ကိုနိုင်ကလည်းရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာအခြေချပြီးတော့နေနေတယ်။နောက်ဒီရိုဟင်ဂျာတွေရဲ့ဒီလှုပ်ရှားမှုတွေနဲ့လည်းကိုကြီးဆောင်ရွက်ပေးနေတဲ့လူတယောက်အနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအနေအထားဘယ်လောက်ရှိလဲ။နောက်ပြီးတော့အကုန်လုံးကိုမခေါ်နိုင်ဘူးဆိုရင်တော့တကယ်ကိုအန္တရာယ်ရှိတဲ့လူတွေဘယ်လိုမျိုးလူမျိုးတွေကို ဒီလိုမျိုးပေါ့နော်ဒီအပြင်မှာသူတို့အတွက်စိတ်ချလုံခြုံရတဲ့နေရာကြီးစီစဉ်ပေးမှုလိုအပ်မယ်လို့ထင်ပါလေကိုယ့်အတွေ့အကြုံနဲ့ရှင်ပြီးအဲ့ဒါလေးနည်းနည်းရှင်းပြပေးပါရှင
့်အခုကျန်တဲ့လူကဒီမှာဒုက္ခတဲ့စက္ကမဘဲကင်းလုံခြုံမှုဆိုတာကလုံးဝမရှိဘူးဒုက္ခတဲ့ဘဝမှာဟိုရေရှည်လူပြလာပြီဆိုတော့ကအခုချောင်းနေဟိုကြော်သွားပြီပေါ့နော်အဲ့လိုပြလာတဲ့အချိန်အကာမှာဒီမှာဒုက္ခတဲ့တွေဆိုတာကလည်းဒီမှာဘာမှအခက်ခဲပေါ့နော်အဆတ်ဆရရစားဝဲနေရရောအလောအကန်အခွင့်အလဲရောအဲပြီးတော့တခြားဟာရောဘာစုဘာတကုမစင်မပြေဘူးအစင်မပြေတဲ့အခါဒါကဟိုနိုင်ငံနယ်စပ်လေးပြနေတယ်ဆိုတော့ကဒီမှာမူရိတ်ဆေးဝါတို့အဲပြီးတော့တခြားမွန်ဂိုလုံငင်တို့ဒါတွေကအတော့ရှိပါတယ်ဒါရာဇဝေးဂိုင်းတွေရှိတယ်ပြီးတော့ဟိုမူရိတ်မုံကိုဂိုင်းတွေရှိတယ်ဆိုတော့ကဒါကသူတို့မှာဒီဒုက္ခတွေတွေကိုအဲစီယုံဖို့လွယ်သွားတယ်လွယ်သွားတဲ့အခါမှာဒါကိုဘယ်လို့မှချော်လဲမရဘူးအဲချော်လဲမရဘူးဆိုတာကလည်းဒါဒီမှာကဟိုအလော့ခံရခွဲလဲမရှိဘူးဆိုတော့ကဖတ်စစ်မရှိဘူးလူတွေမှာဖတ်စစ်မရှိတဲ့အခါဒီလူတွေကအားကိုးရမယ့်ပြီးတော့တချို့ကဟိုထိုင်းတို့မလေးတို့ဟိုရကိုင်းပြည်တွေကိုပြစ်ပြီးတော့ဟိုကွန်းလန်းရေလန်းကနေတွေ့သွားတာရှိတယ်ပြီးတော့လမ်းကြောင်းလမ်းကိုးလေးနေရာတွေမှာလည်းတည်ဆုံမှုတွေရှိတယ်ဒါကထားတိုင်းပဲဒါကအကုန်လုံးတည်တဲ့အတိုင်းပါပဲအဲသူတို့ကတေလေးမတူဘူးနေလေးမတူဘူးဆိုပြီးတော့ဒီမှာမျောလင်းချက်ကမရှိဘူးမရှိတဲ့ဆိုတော့ကအဲဒီနေရာမှာကဒီလိုမျိုးလွန်ခြုံရတိခိုင်းမှုတွေဒါပြလာတယ်ဒီမှာဒုက္ခသက်စကဲမှာမလွန်ခြုံဘူးလွန်ခြုံမှုမရှိဘူးပြီးတော့ရာဇဝဲတိုင်းတွေကလည်းတကိုင်းနဲ့တကိုင်းဟောပြဿနာထက်လိုက်အဲပြီးတော့လူသက်လိုက်အဲဒါတွေကတော့ဒုတ်ချုပ်ပြနေတဲ့ကိစ္စပဲဒါကြောင့်မလို့လွန်ခြုံမှုဆိုတာကဒီမှာမရှိဘူးအဲလူအမန်တကယ်လွန်ခြုံရလူလွယ်တဲ့လူတွေလားအများကြီးပဲလူကွန်ရတက်ရွှတ်အဲလှုပ်ရှားတယ်လှုပ်ရှားနေတဲ့လူတွေရောပြီးတော့တင်းမီဒီယာနဲ့ဆက်တွေ့ပြီးတော့ဟိုအင်တာဗျူးပြနေတဲ့လူတွေရောဒီလူတွေအတွက်များကျင်တယ်ရှိတယ်ပြီးတော့အဲဒါတွေကိုတော့စနစ်တကျပေါ့နော်အဲဥပမာပြင်ချဘင်္ဂလားဒေ့နိုင်ငံမှာဆိုရင်လဲအဲသူတို့အတွက်တည်တဲ့နေရာပေါ့နော်ဟိုတည်တဲ့နေရာတွေအဲဆောင်ရွက်ပေးဖို့လိုပါတယ
်ဟုတ်ကဲ့
အဲပြီးတော့အော်တခြားလုံချုံရဲ့ဆိုင်ရပေါ့နော်လုံချုံရုပ်ပေါ်မှာကိုလက်ရှိအရှင်မှာလဲသူတို့ကိုလုံချုံရဲ့ပေးဖို့လဲလို့ပါလေဒါက
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျွန်မနောက်တစ်ခုမေးချင်တာကအဲ့တော့အဲ့လိုမျိုးဆောင်ရွက်ပေးတဲ့အခါမှာဒီကမ်တာဝန်ခံတွေရောကိုယ်တိုင်ကရောဘယ်လိုမျိုးဒီဟိုဥစားဒီအာဒီထဲထဲမှာနေဖို့အဆင်မပြေဖြစ်လာတဲ့အခါမှာအပြင်ထွက်ပြီးတော့အာသူတို့အတွက်လုံချုံရဲ့စီမံလေးလုပ်ပေးဖို့အတွက်ကိုပေါ့နော်ဘာတွေစီစဉ်ပေးဖို့ရောလို့မယ်လို့ထင်ပါလေကိုယ်ကိုတိုင်းကရောဘယ်လိုမျိုးစီစဉ်ဆက်သွယ်ပြီးတော့လုပ်နိုင်တဲ့အနေအထားမျိုးရှိနိုင်ပါလဲရှင
်။ဒါကိုတော့ဒီလိုလုံခြုံမှုမရှိတဲ့လူတွေကိုဘေကင်းဇုံပေါ့နော်။အခုလက်ရှိယူနေရှာမှာရှိတယ်သူတို့မှဟိုတန်စစ်စင်တာပေါ့နော်။ဒါပေမဲ့ဒါကတော့ဟိုလူနေရေးနေရာတော့မဟုတ်ဘူး။ဒါလည်းယာယီတဲတွေနဲ့ပဲ။ဒါကအဆင်မပြေဘူး။အဲဒီလိုဟိုကောပါစာပေါ့နော်။ကောပါစာမြို့တဲမှာပြပြပြီးတော့တခြားအဲ့ဒီနေရာတဲသမြန်နာမှာပြပြအဲဒီလိုမျိုးဟောအင်းတွေရှိတဲ့အင်းငါပြီးတော့အဲလုံချုံရဲ့ပါထားပြီးတော့အဲ့ဒီမှာဟိုထားလဲရတယ်အဲပြီးတော့လော့ကန်ခွင်းလင်းပေါ့နော်ဒီလူတွေလောက်စားလဲရအောင်ဒါလော့ကန်တကူလဲသူတို့တီးပေးဖို့လိုပါတယ
်ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါအဲ့တော့အမေရိကန်ပြည်ထောင်စုဘက်ကလည်းဒါမျိုးစီစဉ်နေရဆိုတော့အမေရိကန်ပြည်ထောင်စုကိုရောကုလသမဂ္ဂယူကိုရောကုညီဆောင်ရွက်ပေးနေတဲ့ UN ဖွဲ့စည်းတွေကိုရောဒီလိုအသက်အန္တရာယ်လုံခြုံရေးရှိနေတဲ့လူရင်းညာဒုက္ခတွေတွေလှုပ်ရှားတဲ့သူတွေလူငယ်တွေအတွက်ပေါ့နော်ဘာတွေဆောင်ရွက်ပေးသင့်တယ်လို့ရောအကြံပြုချင်တာရှိပါလေရှင
်ဒါကအဓိကပေါ့နော်ဟိုကျန်တို့ဟို American Patron စုရော UN ရောဒါရိုက်အဲဟိုအဲ့ဒီကအပေါ်အထက်ကပေါ့နော်ဒီမှာ committee တစ်ခုပေါ့နော် committee တစ်ခုရှိဖို့လိုတယ်အဲဘာကြောင့်လဲဆိုရင်ဒီမှာ UN ရဲ့ရောတခြား policy ရောကျန်တို့အားကိုးသလို့တော့ကျန်တို့အားကိုးလည်းမရဘူးသူတို့ going sin ပြီးတော့မြေပြင်ချန်နယ်ကိုလာပြီးတော့ဘယ်သူကဘယ်လိုချန်နယ်မှာရှိတယ်ဆိုတာတော့ဒါတိတိမိမိတော့ဆောင်ရွက်ပေးမှုကိုကျွန်တော်တို့မတွေးလိုက်ဘူးသူတို့ကိုသွားပြောမှသာဒါကသူတို့ဆောင်ရွက်ပေးတာချက်ဒါလည်းအများကြီးပဲပေါ့နော်အများကြီးဟော်ဟာရှိလားဒီဟာရှိလားဒါကတော့အများကြီးဒါကဟို second time မှာတော့သူတို့ UNHCR ရဲ့ protection focus ရှိတယ် focus ရှိရင်လည်းကျွန်တော်ကမြေတန်းတော့တီးထွေးပြီးတော့ကျွန်တော်စကားပြောလည်းမရဘူးအဲပြီးတော့သူတို့ကိုသွားပြောမှသူတို့စီကလည်း awareness ပဲလည်းမရှိဘူးဒီလေဝါရှန်နယ်မှာရောက်မယ်ဆိုလို့ရှိရင်ဘာတွေဆောင်ရွက်သင့်လဲဆိုတော့ဝင်းစင်းပြီးတော့ကျွန်တော်တို့ကိုဟို တတီရှာရှာရှင်းပြထားတာမရှိဘူးဒါကြောင့်မလို့ကျွန်တော်ကဟိုအချင်ပြုရှိနေကအတူတပြင် UN ပေါ့နော်ဟို UN နဲ့ American ပြည်တော်စုပူးပေါင်းပြီးတော့ committee တရေပါအဲ့ဒီ committee ကလာစဉ်အပစဉ်ပြပြလာစဉ်ပြပြပြီးတော့တောင်းလာတချင်ပြပြရှောင်းလာတချင်ပြပြဟိုစကဲမှာဂွင်းစင်းပြီးတော့ဒီ baking လုံချုံမနဲ့ပတ်သက်ပြီးတော့ဒါသူတို့ assessment ပေါ့နော်အဲပြီးတော့သွေးဆွန်ဆွေးနွေးပြီးတော့ဟိုဟိုဂွင်းစင်းပြီးတော့ဒီအချက်လေးတွေခေါ်ယူဖို့အဲခေါ်ယူမှသာဒါကျွန်တော်ဒုက္ခတဲ့သူတွေ baking လုံချုံမနဲ့ပတ်သက်ပြီးတော့ဒီက feedback suggestion တွေတက်သွားမယ်အဲ့ဒီအပေါ်အခြေခံပြီးတော့သူတို့လွေးတဟာတွေကိုသူတို့ဆွန်ရွေးပေးလို့ရမယ်လို့ကျွန်တော်ကအဲ့လိုပဲထင်အမြင်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးဖြစ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကိုအောင်မြတ်ရုံ VOE ရ
โอเคပါရှေ့ကျူပ
ါဒါကတော့မက်ဆူမွန် Skype ကနေဆက်သွယ်မေးမြန်းခဲ့တာပါအခုတော့မြမဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဆရာနာတင်ခံထားရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာရေးနဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုနိုင်ငံပေါ်ပေါက်ရေးနိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာတွေဘလို့ကဏ္ဍကနေပါဝင်လှုပ်ရှားနေကြပါသလဲအမေရိကန်ပြည်ထောင်စုနယူးယောက်ကြီးနဲ့မာဒီဩဂုတ်လအကုန်ပိုင်းကပြုလုပ်ခဲ့တဲ့ຫນွေဦးတော်လှန်ရေးနိုင်ငံတကာညီလာခံပြောခွင့်ရဥက္ကူကိုလေးကို Zoom ကနေဒီတစ်ပတ်ဆက်သွယ်မေးမြန်းထားပါရရှင
်မင်္ဂလာပါဥက္ကူလေးရှင်
ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အခုလေအခုဒီပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကဒီနယူးယောက်ပြည်နယ်မှာမြမຫນွေဦးနိုင်ငံတကာညီလာခံကျင်းပခဲ့တာပေါ့နော်အဲ့ဒီမှာလဲဥကူကိုလေးတို့ဥဆောင်ပြီးတော့စီစဉ်ကျင်းပခဲ့တာဆိုတော့အခုချိန်မှာဒီຫນွေဦးတော်လှန်ရေးနဲ့ပတ်သက်တဲ့နိုင်ငံတကာညီလာခံကိုဘာကြောင့်ကျင်းပတာလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ညီလာခံမကျင်းပခင်နဲ့ကျွန်တော်တို့ကြီးညာချက်တွေထုတ်ထားပါတယ်ကျွန်တော်တို့မှာရည်ရွယ်ချက်၃ခုအတိအကျရှိပါတယ်နံပါတ်၁ကတော့ညီဦးတော်လှန်ရေးအရှင်ဟုံမြင့်တင်နိုင်ရေးအတွက်မှာပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအင်အားစုများနဲ့ကျွန်တော်တို့စုဖွဲ့ပြီးအကောင်းဆုံးအခိုင်အမာဆုံးလွတ်လပ်တဲ့ကွန်ရက်ကြီးတစ်ခုဖြစ်ဖို့ကျွန်တော်တို့ပေါ်ပေါက်လာရေးအတွက်ကိုစူးစမ်းလာဖြစ်ပါတယ်ဒါရည်ရွယ်ချက်တစ်ပေါ့နှစ်ကတော့ထုံးစံအတိုင်းပဲစစ်အုပ်စုစစ်အာဏာရှင်စနစ်စစ်ဘျူရိုကရေစီရန်ရားကိုလုံးဝအပြီးတိုင်တိုက်ဖြတ်ဖယ်ရှားရေးဖြစ်ပါတယ်သုံးကတော့ပြည်သူလူထုတရားလုံးတောင်းတနေတဲ့ဖက်ဒရယ်ပြည်ထောင်စုကြီးပေါ်ထွန်းရေးဖြစ်ပါတယ်အဲ့ရည်ရွယ်ချက်သုံးချက်နဲ့ကျွန်တော်တို့ဘက်ဖလိုမှာနိုင်ငံတကာပြည်သူညီလာခံရေးကိုကျွန်တော်ကျင်းပခဲ့တာဖြစ်ပါတ
ယ်အဲ့တော့အဲ့ဒီနှွေဦးတော်လှန်ရေးနိုင်ငံတကာညီလာခံလို့ပြောတဲ့အခါကျတော့ဒီနိုင်ငံတကာဆိုတဲ့အတိုင်းအတာနဲ့ဆိုရင်ဘလို့အဖွဲ့အစည်းတွေဘယ်နိုင်ငံအဖွဲ့အစည်းတွေရောပါဝင်တက်ရောက်ခဲ့ပါလို့ရှင
်အလုံးပဲဆိုတာမြေပြင်မှာရှိတဲ့ PDF လေးတွေလည်းတက်တယ်မြေပြင်မှာတကယ်တိုက်ပွဲဝင်နေတဲ့ဟိုရှေ့တန်းကတိုက်ပွဲဝင်နေတဲ့လူတွေတောင်တက်တယ်ဆိုတော့ကဘာကြီးမှာရှိတဲ့လူတွေအကုန်လုံးက open to all ကျွန်တော်တို့ online ကနေလူ180ကျော်တက်တယ်လူတွေကကျွန်တော်တို့ရဲ့ຫນွေဦးညီလာခံအဲ့အခမ်းမလဲမှာလူပေါင်း300ကျော်တက်တယ်ဆိုတော့အဖွဲ့တွေကအများကြီးပဲအများကျွန်တော်တို့မရည်တွက်နိုင်ဘူးကျွန်တော်နောက်ပိုင်းကြီးညာပေးပါမယ်အ
ဲ့တော့ဒီဥက္ကုကိုလီတို့အခုချမှတ်ထားတဲ့ရည်ရွယ်ချက်၃ခုထဲမှာလဲဒီလိုຫນွေဦးတော်လှန်ရေးမှာအဖွဲ့အစည်းပေါင်းစုံအားလုံးပူးပေါင်းပါဝင်ဖို့ဆိုတဲ့နေရာမှာအခုလက်ရှိအနေအထားမှာတစုတစည်းတဲ့လှုပ်ရှားဖို့ဆိုတာရောတကယ်တမ်းဖြစ်နိုင်ပါမလားရှင်
အော်တစုတစည်းတဲ့ဆိုတဲ့နေရာမှာကျွန်တော်တို့ကတဖွဲ့တယ်ဖွဲ့တယ်လို့ဆိုလိုတာမဟုတ်ပါဘူးကျွန်တော်တို့တွေ networking ဖွဲ့တယ်ဆိုတာကတူရာလေးတွေတွဲလုံးမဲ့သဘောဖြစ်ပါတယ်အဲ့တော့စီရင်မှာဆိုစီရင်နဲ့တူရာလေးတွေတွဲလုံးမဲ့ကျွန်တော် diplomatic campaign ဆိုရင် diplomatic campaign တူရာလေးတွေတွဲလုံးမဲ့ဟိုကျွန်တော်တို့ထောက်ဖို့ဆိုရင်လည်းဒီတိုင်းပဲကျွန်တော်တို့တူရာလေးတွေ fundraising လုပ်တာလေးတူရာလေးတွေတွဲလုံးမဲ့မတူရာလေးတွေခွဲလုံးမဲ့သဘောပါအဲ့တော့ကျွန်တော်တော်လာရင်မှအကုန်လုံးရှိရှိသမျှအစုတွေအကုန်လုံးကကျွန်တော်တစုတစည်းတည်းပေါင်းလိုက်လို့ဟိုမရပါဘူးလွယ်လင်းတကူလည်းလုပ်လို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဒါက different position different function ဖြစ်နေလို့ပါဆိုလိုတာကဒီအလုပ်သဘောအရဒီ NUG တို့ NUCC တို့ CRPH တို့ဆိုတာကသူတို့ကဥဆောင်အဖွဲ့တွေလို့ပြောရမှာဖြစ်ပါတယ် တိုင်းသားတွေဆိုရင်လည်းဒါဘာပဲပြောပြောစတိတ်ဟိုလာတွေဖြစ်ပါလေအဲ့တော့ကျွန်တော်တို့တွေရဲ့ပုံစံကရှေ့ရသွားတဲ့အင်အားစုတွေကလည်းသွားမယ်ဥဆောင်မယ်နောက်ကလိုက်တဲ့ပြည်သူကလည်းပြည်သူအလုပ်လုပ်မယ်ပေါ့အဲ့တော့ different position different function သူ့နေရာနဲ့သူအလုပ်လုပ်ဖို့ဒါပေမဲ့ကျွန်တော်တို့ချိတ်ဆက်မိဖို့တော်လိုင်းတရားကိုဆင်နွှဲတဲ့နေရာမှာအင်အားဖြစ်ဖို့ဆိုတာပြည်သူကနေပြည်သူထောက်ပံ့နေတဲ့တိုက်ပွဲဖြစ်တယ်ပြည်သူတိုက်ပွဲဖြစ်တယ်ဒီအတွက်ကြောင့်အင်အားကောင်းအောင်ပြည်သူအင်အားတွေကိုစုစည်းတဲ့သဘောဖြစ်ပါတာ
အခုဒီပြည်ပအဖွဲ့အစည်းတွေကနေပြီးတော့ဗောနော်အခုစစ်အာဏာသိမ်းမှုကိုဆန့်ကျင်တော်လှန်တဲ့အဖွဲ့အစည်းကလည်းဘောင်းဆောင်ရှိတဲ့အခါကျတော့ဒီလိုအဖွဲ့တွေကိုဗောနော်ဒီတွင်းမှာရှိတဲ့နောက်နေဆက်ချောက်မှာလှုပ်ရှားနေရပဲဖြစ်ဖြစ်အဲ့လိုပြည်တွင်းမှာရှိတဲ့အဖွဲ့တွေပဲဖြစ်ဖြစ်ဘလို့ထိရောက်အောင်ပံ့ပိုးကူညီနေကြရလဲရှင်
အဒါရောနွေဦးတော်လှန်ရေးစကြရပဲပေါ့နော်ကျွန်တော်တို့အဓိကပြပမှာလုပ်နေတဲ့အလုပ်ကအခြေခံအလုပ်300ရှိပါတယ်နံပါတ်1က direct action လို့ခေါ်တဲ့ကျွန်တော်တို့ဒီမြေပြင်သပိတ်တွေပေါ့တကဘာလုံးမှာရှိတဲ့လူတွေကမိမိသိစိတ်ဓာတ်နဲ့မိမိလုပ်နေကြပါတယ်ဒါ CRPH တို့ NUG တို့မပေါ်ခင်တည်းကပြည်သူတွေလုပ်နေတာဖြစ်ပါတယ်ဒါ direct action awareness ရအောင်လုပ်တဲ့ကိစ္စပေါ့diplomatic campaign ဆိုဥပမာဥကြုံမုံထုံကိစ္စလိုမျိုးဥပမာဘာမာ at ဒီအမေရိကမှာ pass ဖြစ်သွားတယ်ဒါမျိုးကိစ္စတွေ diplomatic campaign နဲ့ပတ်သက်လို့လဲကျွန်တော်တို့ပြည်သူတွေကပြပရောက်တဲ့လူတွေကလုတ်ကင်နေကြတယ်ယူရိုမှာဆိုလို့ရှိရင်လည်းဒီ MOG sanction နဲ့ပတ်သက်လို့လုတ်နေတာတွေရှိတယ်အဲ့တော့ဒါတွေအကုန်လုံးက diplomatic campaign နဲ့ပတ်သက်လို့လည်းလုတ်နေထုံနေတူသွားပဲကျွန်တော်တို့အပတ်စဉ်ဒီရမုံကိုရှာပူရေးထောက်ပို့တွေကတကဘာလုံးကလူတွေကနီးမျိုးစုံနဲ့ဟိုငွေကြီးတွေရှာပြီးတော့ပြည်တွင်းမှာတကယ်တိုက်ပွဲဝင်နေတဲ့ကလေးတွေ PDF ကော LPDF ကောဘလို့ပဲဖြစ်စေစစ်အာဏာရှင်ကိုစန့်ကျင်တဲ့အစုအစည်းအင်အားစုမှန်သမျှ non violent violent ဘယ်နည်းနဲ့ပဲစန့်ကျင်စန့်ကျင်ပြည်သူလူထုရဲ့စန့်ကျင်နေမှုပြည်ပလူတွေကအဲ့လိုမျိုးအခြေခံအလုပ်၃မျိုးနဲ့ထောက်ပံ့နေတာဖြစ်ပါတယ်တစ်ချိန်နဲ့တစ်ပိုင်းနဲ့တည်းမှာလဲဒီ NUG အစိုးရနဲ့ပတ်သက်ပြီးကျွန်တော်တို့နှီးစပ်တဲ့ဝင်ကြီးတွေနဲ့ထိတွေ့မှုတွေကျွန်တော်တို့ရှိတယ်အဲ့လိုမျိုးမှာကျွန်တော်တွေ့တဲ့နေရာမှာလဲကျွန်တော်အနေနဲ့ policy coordination မှာ policy နဲ့ပတ်သက်လို့လုပ်ငန်းအကောင့်နဲ့ပေါ်ဆောင်အမြဲတမ်းကျွန်တော်တို့အကြံပေးတယ်အပြုသဘောဆွေးနွေးတိုက်မြင်နေတာရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့ညီလာခံမှာကျွန်တော်တို့ level 3ခု output ပေါ့ကျွန်တော်တို့လုပ်မယ်လို့ကျွန်တော်ဆုံးဖြတ်ချက်ရှိခဲ့ပါတယ်နံပါတ်1ကတော့ public size လုပ်မယ်ပေါ့ပြည်သူတွေတည်တည်တည်ထိုက်တဲ့ကမ္ဘာအစိုးရတွေကမ္ဘာ community တည်တည်တည်ထိုက်တာတွေကိုကျွန်တော်တို့ဟို public လုပ်မယ်နောက်ဒုတိယ level ကျတော့ကျွန်တော်တို့ဒီဥဆောင်နေတဲ့အဖွဲ့အစည်းတွေမှာအားနည်းချက်တွေရှိမယ်မလျော်ကန်တာတွေရှိမယ်ဆိုရင်ကျွန်တော်တို့ကအိတ်ပိတ်ပေးစာနဲ့ကျွန်တော်တို့ကအပြုသဘောပေါ့ policy advisory သဘောမျိုးကျွန်တော်တို့ကပေးပို့မယ်လူအိုင်ဆွနေမယ်ပေါ့နံပါတ်3ချက်ကတော့ကျွန်တော်တို့ implementation ပေါ့ကျွန်တော်ညီလာခံဆုံးဖြတ်ထားတဲ့အချက်တွေကိုကျွန်တော်တို့ implement လုပ်မယ်ပေါ့ကျွန်တော်တို့ကိုယ်တိုင်လုပ်နိုင်တဲ့ကိစ္စတွေကျွန်တော်လုပ်မယ်ဆိုတဲ့သဘောပါပဲ
အဲ့တော့အခုခင်မှာကြတော့ဒီနည်းပညာတွေကလည်းတိုးတက်နေတယ်ဒီလိုကိုပိုင်ပေါ့နော်ဖုန်းနဲ့ရောဒီအင်တာနက်ရှိလို့ရှင်လေကိုပြောဆိုချက်တွေကိုလည်းဓာတ်ရိုက်တင်ပြပြောဆိုနိုင်တာတွေကိုလည်းတွေ့ရတဲ့ခါကြတော့ဒီဆိုရှယ်မီဒီယာတွေမှာတင်ပြပြောဆိုကြတာခါကြတော့ဒီတော်လှန်တဲ့အုပ်စုတွေကြားထဲမှာအခုပြပပို့တာတွေပဲဖြစ်ဖြစ်ပေါ့နော်ထောက်ပံ့တဲ့ပစ္စည်းတွေသူတို့ရှိလို့တကယ်လက်တွေ့မရောက်ဘူးတခါထောက်ဟိုလက်နက်တွေကလည်းတကယ်အစ်စ်တွေမဟုတ်ဘူးဆိုတာမျိုးတွေပေါ့နော်အဲ့လိုမျိုးတွေကိုသူတို့ဆိုရှယ်မီဒီယာတွေပေါ်မှာအင်တာနက်ကနေတဆင့်သူတို့တင်ပြပြောဆိုတာတွေရှိတယ်အချင်းချင်းတိုက်ခိုက်ပြောဆိုနေတာတွေရှိတဲ့ခါကျတော့ဥက္ကုတ်ကိုလေးတို့လိုဒီအမေရိကန်မှာရှိတယ်အခုဒီအဖွဲ့အစည်းတွေကဒီပေါ်မှာဘယ်လိုမြင်လဲဘယ်လိုသုံးသပ်လဲရှင်
ကျွန်တော်တို့ကတော့88ထဲက ABSDA ထူထောင်ပြီးတော့လက်နက်ကင်တိုက်ပွဲကိုကျွန်တော်တို့တွေဆင်နွှဲခဲ့မှုတွေအတွက်ကြောင့်လက်နက်ကင်တော်လှန်ရေးဆိုတာဘာလဲဘယ်လိုအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်တို့ကောင်းကောင်းသိပါတယ်လက်တွေ့ကျွန်တော်ဖြတ်ခဲ့မှုတွေအတွက်ပေါ့အဲ့လိုမျိုးငွေစည်းစင်းမှုကဏ္ဍကလည်းအရေးကြီးဆုံးပါပဲအဲ့တော့ငွေစည်းစင်းတဲ့နေရာမှာမရောက်ဘူးရောက်တယ်လို့ဟာအဲ့လိုမျိုးကိစ္စတွေကအမြဲတမ်းပဲရှိနေပဲကိစ္စပါဒါပါဦးကျွန်တော်တို့သတိထားမယ်ဆိုတော့ရန်သူရဲ့လက်ချက်ဆိုတာတွေကိုကျွန်တော်တို့မေ့လို့မရပါဘူးကျွန်တော်တို့တော်လှန်ရေးသတိရှိရမယ်လို့ဆိုလိုတာဖြစ်ပါတယ်
အခုလက်ရှိမျိုးဦးတော်လှန်ရေးကာလအချိန်ကိုရောအခုဒီဥက္ကူကလေးတို့ပြုလုပ်တဲ့ညီလာခံဘယ်လိုသုံးသပ်လဲတကယ်ပဲဒီလိုတယောက်နဲ့တယောက်ဝေဖန်တိုက်ခိုက်မှုတွေကြောင့်တော်လည်းရေးမှာတော်တော်လေးထိခိုက်ပျက်စီးမှုတွေရှိသလားဆိုတော့အခုလက်ရှိနေဦးတော်လှန်ရေးပေါ်မှာရောဘယ်လိုသုံးသပ်လဲရှင
်နေဦးတော်လှန်ရေးမှာတော့ကျွန်တော်တို့ကမလွဲမသွေအောင်မြင်မယ်လို့အပြည့်အဝကျွန်တော်တို့ကယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီစစ်အာဏာရှင်ကိုတော်လှန်နေတာကပြည်သူကတော်လှန်နေတာဖြစ်တဲ့အတွက်ကြောင့်ပြည်သူတွေတော်လှန်နေသမျှကာလပတ်လုံးစစ်အာဏာရှင်ကအုပ်ချုပ်လို့မရဘူးအခုရှင်းရှင်းလေးပဲနှစ်နှစ်ကြာသွားပြီအောင်နိုင်ပါမလားလို့မေးကြတဲ့လူတွေအများကြီးပဲနှစ်နှစ်ကျော်သွားပြီမင်းအောင်နိုင်စကားစားတရကလေးမှအုပ်ချုပ်လို့မရအောင်သူကိုယ်တိုင်ဝန်ခံပြီးတော့ extension နေတောင်းတယ်သူတို့ဆွေးထားတဲ့2008ဖွဲ့စည်းပုံမှာတောင်းမှနှစ်ခါတည်းကြိုတိုးတိုးလို့မရတဲ့6လ6လကိုအခု3ချိန်မြောက်သူတိုးလိုက်ပြီဆိုတာကသူအုပ်ချုပ်လို့မရလို့ပဲအဲ့တော့နေဦးတော်လန်ရင်းမှာကကျွန်တော်တို့ဘက်ကအရှိန်အဟုန်မြင့်ပြီးလှုပ်သွားဖို့ပဲလိုတယ်။ဘာမှတွေးဝေစရာအကြောင်းမရှိဘူး။ခုနလိုမျိုး conflict တွေဖြစ်လာတယ်ဆို This is a nature ။ဘယ်လက်နဲ့ကင်တွန်းလှန်ရင်းမှမဆိုဒါမျိုးတွေကရှိကြလာပြီပဲ။ပဋိပက္ခတွေကိုကြိုတင်ကာကွယ်ရမယ်။ဖြစ်လာလို့ရှိရင်လည်း manage လုပ်ရမယ်။ထိန်းချောင်းရမယ်။ဖြစ်ပြီးသွားလို့ရှိရင်လည်း damage control ကျွန်တော်တို့အချင်းချင်းထိခိုက်ပွန့်ပယ်သွားတဲ့နေရာမှာအဲ့ဒါကိုကျွန်တော်တို့က control လုပ်နိုင်ရမယ်။ဒါကအရေးကြီးဆုံးပဲ
မြေဥတော်လည်းရေမလွဲမသွေအောင်မြင်ရမယ်ဆိုရဲဥက္ကုလေးပြောဆိုသွားတဲ့အခြေအနေမှာဒီအခုလက်နက်ကင်တော်လှန်ရေးအခြေအနေကဘယ်အဆင့်ကိုရောက်နေပြီလဲရှင
်ဟိုဒါကတော့အများသိတဲ့အတိုင်းပဲလေကျွန်တော်တူမီနဲ့စခဲ့တာလေကျွန်တော်တို့မြေဥတော်လည်းရေမြတ်တွတ်တွတ်ခိုင်ကိုပထမအဦးဆုံးတနက်နဲ့ပစ်ဖောက်ပြီးတော့ကျွန်တော်တို့ဒီကလေးမလေးကိုလှုပ်ကြံခဲ့တယ်လေအဲ့ဒီကနေစပြီးတော့ဒီချင်းစီလေးတွေကစစ်အာဏာရှင်ကိုလက်နက်ကင်တိုက်ပွဲနဲ့ဆင်နွှဲမှရမယ်ဆိုတဲ့ယုံကြည်ချက်မျိုးသူတို့ခေါင်းထဲဝင်သွားတယ်ကျွန်တော်တို့ကတော့88ခတဲ့ကဝင်လို့ဒီအတွေးခေါ်ရှိလို့ ABS တွေကိုထောင်ပြီးကျွန်တော်တိုက်ခဲ့တာပဲလေအဲ့တော့ပြည်သူတွေမှာဒီစိတ်ဓာတ်ဝင်သွားတယ်ဆိုတော့အဲ့ဒီတော့ကစခဲ့မယ်ဆိုဗမာလဲလက်နက်လက်နက်ဆိုတာတခုမှမရှိကြည်စံလည်းမရှိဘူးဒါပေမဲ့ဒီနေ့ဒီချိန်ခါမှာမြေပြင်မှာစစ်တပ်ကလာလို့မရပါဘူးအခုမြဝတီမှာဖြစ်သွားတာပဲကြည်ဒီဘက်ကဟိုအရင်ကတုံညဗျာအခုဆိုရင်လက်နဲ့အင်အားတွေရှိနေပြီတင်နန်းတွေပေးပြီးနေပြီတိုင်းသားတွေနဲ့တွဲဖက်ပြီးတော့တိုက်ပွဲဝင်နေပြီတော်ရုံတာရုံမလာရဲပါဘူး more than 50% ဟိုဗမာပြည်ကိုထိန်းចောင်းထားတာက PDF တွေပဲလေအဲ့တော့ထိန်းចောင်းထားတယ်ဆိုတော့ NUG ဘက်ကထိန်းចောင်းထားတယ်ဆိုတော့သူတို့စီចောင်းနေလွယ်လင်းတကူမရွှေ့နိုင်ဘူးသူတို့တက်ထဲမှာပဲသူတို့နေတယ်သူတို့အပြင်းမထွက်ရဲဘူးတခုပဲရှိတယ်အမှန်တိုင်းဝင်ခံရမယ်ဆိုရင်တို့မှလေရင်လေရင်နဲ့လေရင်သွားအားရှိကျွန်တော်တို့ကမှလေရင်သွားအားမရှိဒါကြောင့်မလို့တို့လေရင်စစ်ကူတွေနဲ့မလုတဲ့တိုက်ပွဲမှန်များတို့ဘက်ကကြာဆုံးတာကြီးပဲ
ဒါကတော့ဒီတစ်ပတ်အတွက်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။ဒီနေ့ကနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့ခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းမှာပါပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်ဒီအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာအရေးဘလို့ဂိုင်တွေဆောင်ရွက်ခဲ့တယ်လေဒီမတိုင်ခင်မှာလည်းမြန်မာစစ်ကောင်စီကိုအာဆီယံရဲ့ဂိုင်တွေပုံဘလို့ရှိခဲ့ပါသလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ပါပါရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာစစ်တပ်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ကြီးညာလိုက်တဲ့အာဆီယံလူထုဖိုရမ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအာဆီယံလက်ချဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာ စက်တင်ဘာလ5ရက်ကနေ6ရက်နေ့အထိအာဆီယံထိပ်သီးအစည်းအဝေးပြုလုပ်ခဲ့ပါတယ်။အဲ့ဒီအာဆီယံထိပ်သီးအစည်းအဝေးမတိုင်းခင်မှာစစ်ကောင်စီစစ်တပ်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်တယ်ဆိုတဲ့အာဆီယံလူထုဖိုရမ်ကြီးညာချက်ထွက်ပေါ်လာတာတွေ့ရပါတယ်။ APF လို့ခေါ်ကြတဲ့အာဆီယံပြည်ပဖိုရမ်2023ကိုစက်တင်ဘာလ1ရက်နေ့ကနေ3ရက်နေ့အထိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်ခဲ့ပါတယ်။ဘရူနိုင်း၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊လာအို၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်း၊ဗီယက်နမ်နဲ့တီမောလက်စတဲ့အာဆီယံဒေသတွင်းနိုင်ငံတွေကအရက်ဖက်အဖွဲ့အစည်းတွေစုဝေးဆွေးနွေးခဲ့ကြတဲ့ဖိုရမ်ဖြစ်ပါတယ်။ဖိုရမ်ထုတ်ပြန်ကြေညာချက်မှာမြန်မာစစ်တပ်အာဏာသိမ်းထားတာ945ရက်ရှိပြီးရက်ဆက်ကြမ်းကြုတ်စွာနဲ့အာဏာကိုဆုပ်ကိုင်ထားပြီးမယ်အခုချိန်ထိအာဏာသိမ်းမှုဟာမအောင်မြင်သေးဘူးမြန်မာစစ်တပ်ဟာအင်တာနက်ဖြတ်တောက်မှုလေကြောင်းတိုက်ခိုက်မှုအမျိုးသမီးတွေပေါ်အကြမ်းဖက်မှုဥပဒေမဲ့ဖမ်းဆီးနှိပ်စက်အစဖျောက်မှုအစုလိုက်ပြုံလိုက်တပ်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတယ်ဒါကြောင့်ကျွန်ုပ်တို့ရဲ့သဘောထားကိုကြဲကြဲလောင်လောင်နဲ့ဒေါသဖြစ်စွာထုတ်ဖော်လိုက်ပါတယ်အဲ့ဒါကတော့မြန်မာစစ်ကောင်စီဟာအကြမ်းဖက်အဖွဲ့အစည်းဖြစ်ပြီးဒေသတွင်းလုံခြုံမှုနဲ့တည်ငြိမ်မှုကိုချိန်းချောက်နေတယ်ဆိုတာပါပဲ
။ဒါကြောင့်မြန်မာစစ်ကောင်စီကိုနိုင်ငံရေးအရာတရားဝင်မှုဖျက်တောက်ပါမြန်မာစစ်ကောင်စီကိုလက်လက်ရောင်းချမှုနဲ့ငွေကြေးစီးဆင်းမှုတွေဖျက်တောက်ပါမြန်မာစစ်ဗိုလ်ချုပ်တွေကိုသူတို့ကျူးလွန်နေတဲ့ရာဇဝတ်မှုတွေကနေကိလို့ခွင့်ရနေတာတွေကိုအဆုံးသတ်ပါမြန်မာ့ຫນွေဦးတော်လှန်ရေးနဲ့မြန်မာပြည်သူတွေကိုကူညီကြပါလို့လည်း APF တင်ကြားချက်မှာတောင်းဆိုထားတာတွေ့ရပါတယ်။ ASEAN လူမျိုးဖိုရမ်2023ခုနှစ်ရဲ့ကြေညာချက်အပေါ်ဘလို့သဘောထားပါသလဲဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲလို့ရှေ့ပြေးအသံလူခွေအဖွဲ့ဥက္ကဋ္ဌဒေါခင်အုံမာကိုမေးမြန်းတဲ့အခါမှာအခုလိုပြောပါရယ
်အာဆီယံလူထုဖိုရမ်2023ကနေပြီးတော့မှမြန်မာစစ်တပ်ကိုအကြမ်းဖက်အုပ်စုဖြစ်ကြေညာချက်ထုတ်တာဟာအင်မတန်အားကောင်းတဲ့အချက်ဖြစ်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တစ်ချက်ကတော့ဒါကအာဆီယံနိုင်ငံတွေကပြည်သူလူထုတွေနော်အရက်ဖက်အဖွဲ့အစည်းတွေလူထုတွေကနေပြီးတော့မှတခဲနဲ့ဆုံးဖြတ်ကြတဲ့ဟာမျိုးလည်းဖြစ်တော့ဒီဟာကိုအာဆီယံနိုင်ငံအစိုးရတွေတွေမကပဲနဲ့နိုင်ငံတကာအဝန်ဝိုင်းကလည်းဒါကိုကြားရတယ်ပေါ့နော်ဆိုတော့ပြောချင်တာတော့မြန်မာနိုင်ငံပြည်သူတွေစံဖက်ခံရတဲ့ကိစ္စတွေကိုသူတို့အသိမှတ်ပြုတာတွေမကပဲနဲ့သူတို့ကဒီစစ်တပ်ကိုစစ်တပ်လို့သဘောမထားဘူးသူတို့မတတ်မှတ်တော့ဘူးအခြားဖက်အုပ်စုသာလျင်ဖြစ်တဲ့ဆိုတဲ့ဥစ္စာဟာအင်မတန်မှဒါအရေးကြီးတဲ့အချက်ဖြစ်တယ်ပြောမယ်ဆိုရင်အာဆီယံဆိုတာကအစိုးရတွေထဲမှာလည်းခုနကအာဏာရှင်အစိုးရတွေလည်းပါတယ်ဒီမိုကရေစီနိုင်ငံတွေလည်းရှိတယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့ပြည်သူလူထုရဲ့တောင်းဆိုမှုတွေကိုလိုက်လုပ်ပေးခြင်းချင်းမလုပ်ပေးခြင်းချင်းသူတို့ဂရုစိုက်နားထောင်ရတာဖြစ်တယ်ပေါ့နော်ဆိုတော့ဒါကကျွန်တော်တို့ຫນွေဦးအတွက်အာဆီယံအရက်ဖက်အဖွဲ့အစည်းတွေပြီးတော့လူထုအခြေပြုအဖွဲ့အစည်းတွေကမြန်မာနိုင်ငံပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြပြီးတော့သူတို့ရဲ့နားလည်မှုကိုလည်းပြတယ်မြန်မာနိုင်ငံမှာစစ်တပ်ဆိုတာမဟုတ်တော့ဘူးအကြမ်းဖက်အဖွဲ့သားလင်းဖြစ်တယ်ဆိုတာကိုသူတို့ဘက်ကနေရှင်းရှင်းလင်းလင်းဖော်ထုတ်ပြလိုက်တာဖြစ်ပါတယ်အခုလိုမျိုးဒေသတွင်းမှာရှိတဲ့လူထုကိုအခြေပြုတဲ့အင်အားစုတွေကနေပြီးတော့မှမြန်မာစစ်တပ်ကိုအကြမ်းဖက်အုပ်စုအဖြစ်တခဲနဲ့သူတို့ကြီးညာတယ်ဆိုတာကပြောမယ်ဆိုရင်ကျွန်တော်တို့ဒီအာဆီယံကနေပြီးတော့မှမြမအရေးကိုဂိုင်တွယ်မဲ့ရှေ့ဆက်သွားမဲ့လမ်းကြောင်းပေါ်မှာလေလူထုကနေပြီးတော့မှဒီလမ်းကြောင်းကိုမှန်ကန်အောင်စောင့်ကြည့်တိုက်တွန်းတောင်းဆိုဖိအားပေးစတဲ့အာဆီယံကိုပို့ပြီးတောင်းအပ်ပေးရမယ့်ကိစ္စတွေအတွက်လေပို့ပြီးတော့မှလမ်းကြောင်းခိုင်မှာရှင်းလင်းသွားစေတယ်လို့လည်းကျွန်တော်မြင်ပါတယ်ရှင
်။မလေးရှားနိုင်ငံကလည်းမြမစစ်ဗိုလ်ချုပ်တွေကိုပြင်းပြင်းထန်ထန်အရေးယူဖို့အာဆီယံမိတ်ဖက်နိုင်ငံများကိုတောင်းဆိုလိုက်တယ်ဆိုတဲ့သတင်းကိုရိုက်တာသတင်းမှာစက်တင်ဘာလ4ရက်ကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာမြန်မာစစ်ကောင်စီအပေါ်ပြင်းထန်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘဲနဲ့ဒီအတိုင်းဆက်သွားနေဖို့ခွင့်မပြုသင့်ဘူးဆိုတာမလေးရှားနဲ့အခြားဖွဲ့ဝင်နိုင်ငံတွေကသဘောထားပြီးဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံဂျာယီဝန်ကြီးဇမ်ဘာရီအပူဒက်ခါဒီကစက်တင်ဘာ4ရက်နေ့အာဆီယံနိုင်ငံဂျာယီဝန်ကြီးများဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။
ဘန်ကောက်ဖို့သတင်းစာကလည်းအန်ယူဂျီနိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ရေးသားတဲ့ဆောင်းပါးတစ်ပုဒ်ကိုစက်တင်ဘာလ4ရက်နေ့ကဖော်ပြခဲ့ပါတယ်။ဒေါ်စင်မာအောင်ကအာဆီယံခေါင်းဆောင်တွေကိုထိပ်သီးဆွေးနွေးပွဲအမီရည်ရွယ်ရေးသားသတင်းစကားပါထားတာတွေ့ရပါတယ်။ဆောင်းပါးကိုဒေသတွင်းကကူညီထောက်ပံ့မှုလိုအပ်နေတဲ့ဆရာနာရှင်စက်ကျင်ဒေါ်လာရေးရုံးကန်လှုပ်ရှားမှုလို့ခေါင်းစဉ်ပေးထားပါတယ်။ တီမော်လက်သမရာဟိုဆေးရာမိုဟော်တာကအမျိုးသားညီညွတ်ရေးအစိုးရ NGO ကိုယ်စားလှယ်အဖွဲ့ကိုအစိုးရတရက်အနေနဲ့တီမော်နိုင်ငံရဲ့မြို့တော်ဒီလီကိုတရားဝင်ဖိတ်ကြားခဲ့ပါတယ်ဒါဟာဒီမော့အနေနဲ့မြန်မာပြည်သူတွေကိုထောက်ခံစားပြသတာဖြစ်ပြီးတော့လူမျိုးတုံးတက်ဖြတ်မှုကျူးလွန်နေတဲ့မြန်မာစစ်တပ်ကိုရှုတ်ချလိုက်တာဖြစ်ပါတယ်။ဒီမော့ဟာမြန်မာအရေးနဲ့ပတ်သက်လို့ချိတ်ကပ်ပုံပြောင်းလဲတာကိုဒေသတွေမှာအာဆီယံကိုထင်ရှားစွာအချက်ပြလိုက်တာဖြစ်တယ်လို့ဒေါ်စင်မအောင်ကအရေးသားပါတယ်
။မြန်မာပြည်သူလူထုရဲ့စံတကိုမျက်ကွယ်ပြုဆန့်ကျင်ကစိတ်ထင်ရလုပ်နေတဲ့စစ်အာဏာရှင်တွေကိုအိမ်နီးချင်းနိုင်ငံတွေအနေနဲ့ဘယ်အချိန်ထိစောင့်ကြည့်နေဦးမှာလဲလို့လဲဒေါ်စင်မောင်ကသူ့ရဲ့ဆောင်းပါးမှာမေးခွန်းထုတ်ထားပါတယ်။ဒါအပြင်လက်ရှိဆင်နွှဲနေတဲ့ဒေါ်လန်ရေးဟာအတိတ်ကဖြစ်ရက်တွေကိုပြောင်းလဲပြစ်နိုင်မဲ့သမိုင်းဝင်အခွင့်အလမ်းဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့အာဆီယံရဲ့ထောက်ခံမှုကူညီမှုနဲ့အတူမြန်မာဟာလက်ရှိရင်ဆိုင်နေရတဲ့နေဆက်ဖြတ်ကျော်ယာစုမှုတွေအကြမ်းဖက်မှုတွေဒုက္ခတွေပြဿနာတွေစီးပွားရေးကမောက်ကမဖြစ်မှုတွေကနေရုန်းထွက်နိုင်ပြီးတော့တည်ငြိမ်ဖွံ့ဖြိုးတဲ့တရားဥပဒေစိုးမိုးမှုရှိတဲ့ခေတ်တစ်ခုကိုရောက်ရှိနိုင်ပါတယ်။မြန်မာတမိုင်းမှာပထမဆုံးနဲ့ဖြစ်နိုင်ခြင်းအခြေဆုံးအခွင့်အရေးတရားဖြစ်တာမို့အာဆီယံအနေနဲ့ဒီအခွင့်အရေးကိုလက်လွတ်မခံသင့်ဘူး။အာဆီယံအနေနဲ့တီမောရဲ့ပြောင်မြောက်ပြီးတတ်တည်ရှိတဲ့လှုပ်ဆောင်ချက်ကိုအတူယူပြီးမြန်မာပြည်သူတွေဘက်ကယက်တီသင့်ပါတယ်လို့ဒေါ်စင်မောင်ကရေးသားထားပါတယ်။အာဆီယံဟာမြန်မာစစ်တပ်ကိုဖိအားပေးပြီးမြန်မာအရေးကိုအောင်မြင်အောင်ဖြေရှင်းနိုင်မလား။ဒါမှမဟုတ်မြန်မာအရေးကြောင့်အာဆီယံရဲ့စည်းလုံးညီညွတ်မှုပြိုကွဲသွားလိမ့်မလားဆိုတာကတော့ပြောဖို့စောနေပါသေးတယ်။စောင့်ကြည့်ကြရအောင်ပါပါ။သိကြတာကတော့မြန်မာအရေးဟာအာဆီယံပါလဲပဲလဲဆိုတာစမ်းသပ်မှုကြီးတစ်ခုဖြစ်တဲ့အကြောင်းပါခင်ဗျာ
။ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါ။ကျမတို့ VOA မြန်မာပိုင်းနဲ့ဒီ RFA လွတ်လပ်တဲ့အာရှအသံမြန်မာပိုင်းတို့ပူးပေါင်းပြီးတော့24နာရီလူထုမိတ်ဆွေအစီအစဉ်ကိုကျမတို့တင်ဆက်နေပါတယ်ရှင်။အခုတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုကိုကြည့်ရှုနားဆင်ရအောင်ပါဒီတစ်ပတ်အတွက်တော့အာနာသိမ့်မှုအလွန်နိုင်ငံအနှံ့လောင်းကစားလုပ်ငန်းတွေများလာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ
်ဒီတစ်ပတ်မှာတော့ISP ခရင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email မှာပါတယ်။အာနာသိမ့်မှုအနော်နိုင်ငံအနှံ့လောင်းကစားလုပ်ငန်းတွေများပြားလာတဲ့အခြေအနေတွေကိုကောက်နှုတ်တင်ပြပါမယ်။အာနာသိမ့်အလွန်ဆုတ်ယုတ်မှုတွေထဲမှာနိုင်ငံအနှံ့လောင်းကစားနှုန်းနဲ့နှင်မုန်းသူတွေပုံများလာပါတယ်။နိုင်ငံအနှံ့ရက်ွက်ထင်းတဲ့ဖျားပွဲတွေမှာပါလောင်းကစားဝိုင်းတွေပုံများလာတာပါ။ဗန်ဒလီကရိုးရာအုပ်ဘုတ်ပွဲတော်မှာတော့လောင်းကစားဝိုင်းတွေကိုပေါ်ပေါ်ထင်းထင်းခွင့်ပြုခဲ့ပါတယ်။အဲ့ဒီနေရာကိုအရမွန်နဲ့စစ်ကောင်စီတပ်သားတွေကလုံခြုံရေးယူပေးခဲ့ပါတယ်။တောင်မြုံပွဲတော်မှာလည်းလောင်းကစားဝိုင်းတွေရင်းနှစ်ကထပ်ပုံများခဲ့ပါတယ်။လောင်းကစားဘက်ကိုလူတွေလှည့်လာကြတာအလုတ်ကင်ရှားပါးလာမှုကြောင့်ဖြစ်နိုင်ပါတယ်။စားဝတ်နေရေးကြက်တဲတာနဲ့အလုတ်ဖြစ်နိုင်တဲ့စီးပွားရေးဝန်ကျင်မရှိတာလည်းပါပါမယ်။မြန်မာနိုင်ငံအတွင်းလူမှုစီးပွားရေးအခြေအနေတွေကိုသိရဖို့ ISP မြန်မာကစစ်တမ်းကောက်ယူနေပါတယ်။ပြီးခဲ့တဲ့3လအတွင်းလောင်းကစားလုပ်ငန်းတွေတွင်ကျဲလာတာကို ISP စစ်တမ်းမှာတွေ့ရပါတယ်စစ်တမ်းကောက်ယူခဲ့တဲ့မြို့နယ်130တွေက105မြို့နယ်မှာလောင်းကစားလုပ်ငန်းတွေတွင်ကျဲနေပါတယ်နှလုံးထီသုံးလုံးထီနဲ့စီးပွားဖြည့်ခြင်းဝိုင်းဖဲဝိုင်းကြက်ဝိုင်းစတဲ့လောင်းကစားတွေပါဝင်ပါတယ်နှလုံးထီသုံးလုံးထီကိုမြို့နယ်130တွေက68မြို့နယ်အတွင်းမှာလုပ်နေကြတာပါတရက်6ကြိမ်ထိုးလို့ရတဲ့ဒူဘိုင်းထီကိုကစားသူတွေလည်းရှိနေပါပြီနှလုံးထည်သုံးလုံးထည်တွေအပြင်စီးပွားဖြည့်လောင်းကစားတွေပုံများလာတာကိုလည်း ISP စစ်တမ်းမှာတွေ့ရပါတယ်မြို့နယ်130တဲက41မြို့နယ်မှာစီးပွားဖြည့်လောင်းကစားတွေပုံမှုကျဲပြန့်လာပါတယ်စီးပွားဖြည့်ဂျင်ဝိုင်းဖဲဝိုင်းကြက်ဝိုင်းနှုတ်ကင်တာတွေဟာဇူလိုင်လအတွင်းပုံမှုမြင့်တက်ခဲ့ပါတယ်အွန်လိုင်းကတဆင့်လောင်းကစားကိန်းဆော့သူတွေလည်းအရင်ထက်ကိုပုံများနေပါတယ် အွန်လိုင်းကနေကစားနိုင်တဲ့ဘောပွဲ၊ထီ၊ရှန်ကူမီစတဲ့လောင်းကစားတွေလည်းပေါ်များလာပါတယ်။လောင်းကစားကြောင့်ဘဝပြတ်သူတွေ၊ကျွန်းတော်နစ်သူတွေကိုလူ့အဖွဲ့အစည်းပတ်ဝန်းကျင်မှာပို့တွေ့လာနေရပါတယ်။
ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဒီ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်ည9:00နာရီကနေ10:00ထိတင်ဆက်နေတာပါရှင်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်တင်ဆက်မှာပ
ါဒေရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေပို့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မမဆွေတဲ့သောရရှင်ကနေ့စဉ်နေ့တိုင်းလွှင့်ပေးနေတဲ့အဖွဲ့သားများအားလုံးကိုအထူးကျေးဇူးတင်ပါသေးရှင်လို့ရေးလာပါတယ်။ဟုတ်ကဲ့ပါကျမတို့ကလည်းအမြဲတမ်းအားပေးနေတဲ့သောရရှင်တွေကိုကျေးဇူးတင်ပါတယ်နော်။နောက်ထပ်သောရရှင်တွေကမင်္ဂလာပါ view ရေကနေဒါကလူတွေဘားချောင်တည်င်းဝင်ကြည့်လို့မရတော့တာလည်းဗျာတဲ့အဆင်ပြေရင်ဖြေချပေးစေချင်ပါတယ်တဲ့။သူဝင်ကြည့်လို့မရဘူးပြောတာကလူမှုကွန်ရက်စာမျက်နှာနှစ်ခုဖြစ်တဲ့ Instagram နဲ့ Facebook ဖြစ်ပါတယ်။ဟုတ်ကဲ့မှန်ပါတယ်။ Facebook နဲ့ Instagram မှာတင်တဲ့တည်င်းတွေကိုကနေဒါကဝင်ကြည့်လို့မရတော့ပါဘူး။တလောကမှာဖြစ်သွားတာပါ။ကနေဒါအစိုးရကပိတ်လိုက်တာဖြစ်ပါတယ်။ကနေဒါနိုင်ငံနဲ့မှတ်ပုံတင်မထားတဲ့သတင်းစာမျက်နှာတွေအားလုံးကိုပိတ်လိုက်တာပါ။ VOE ကတော့သက်ဆိုင်ရာကိုဆက်သွယ်ပြီးတော့ဒါကိုဖြေရှင်းလို့ရမလား။နီလန်းရှာနေပါလိမ့်ရှင်။လောလောဆယ်တော့သရရှင်တွေတခြားနီလန်းတွေနဲ့ VOE ကိုဝင်ကြည့်နိုင်ပါတယ်လို့ပြောချင်ပါတယ်။ကျမတို့စီမှာအင်တာနက်စာမျက်နှာရှိပါတယ်။ bamis.voenews.com ဖြစ်ပါတယ်။နောက်တခြားလူမှုကွန်ရက်စာမျက်နှာတွေလည်းဝင်ကြည့်လို့ရပါတယ်နော်။အခုနောက်ဆုံးအသစ်က Telegram စာမျက်နှာပါ။ကျမတို့ VOE လိပ်စာကVOA Telegram t.me/burmeseviewnews ဖြစ်ပါတယ်။နောက်တစ်ခုက YouTube စာမျက်နှာနဲ့ X စာမျက်နှာတို့ဖြစ်ပါတယ်။ Twitter ကနေနာမည်ပြောင်းထားတဲ့ X စာမျက်နှာပါ။အဲဒါတွေအပြင် VOA မြန်မာအစီအစဉ်ရဲ့ App လည်းရှိပါတယ်။ VOA Burmese လို့ရှာကြည့်နိုင်ပါတယ်။ထွက်လာလိုက်ပါမယ်ရှင်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ချိုတူးစပရေတော်ရှင်ကတော့ VOA ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့လူလူနဲ့ကျမ်းမရဲ့အစီအစဉ်တစ်ခုကိုကြည့်ပြီးတော့အခုလိုပြောလာပါတယ်
။ VOA ခင်ဗျာစစ်ဘေးရှောင်ပြည်သူတွေတေဆုံးတဲ့အထိကြုံနေရတဲ့မွေဆိုးအန္တရာယ်နဲ့ဘုံတနက်ထိခိုက်ဒဏ်ရာရမှုတွေအတွက်ရှေးဦးသူနာပြုနီးလန်းလေးတွေကိုကျမ်းမရဲ့ကဏ္ဍကနေထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်။ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှပြကျမ်းမရွှင်လန်းစွာရှိပါစေကြောင်းဆုတောင်းမေတ္တာပို့ပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။မွေအန္တရာယ်ပညာပေးအစီအစဉ်ကိုတော့တလောကပဲအပိုင်းတွေများကြီးခွဲပြီးတော့တော်တော်ကိုပြည့်ပြည့်စုံစုံတင်ဆက်ပေးသွားပါမယ်เนาะရှေးဥသူနာပြုစုနေကတော့ဥကောင်းဒံရနဲ့ခြွန်ထက်တဲ့ဒံရနဲ့ထိုးမိတဲ့အခြေအနေတွေမှာဘလို့ရှေးဥသူနာပြုစုနေတွေလုတ်ပေးနိုင်လဲဆိုတာကိုပြီးခဲ့တဲ့သတင်းပတ်တွေကပဲတင်ဆက်ပေးသွားပါတယ်ရှင်ကိုချိုတူးပြောတဲ့ဘုံတနက်ထိခိုက်ဒံရတွေအတွက်ဆိုရင်အဲ့အခြေခံနည်းတွေနဲ့ရလောက်ပြင်ဆင်ပေးထားနိုင်မယ်လို့ထင်ပါတယ်ဘုံတနက်ဒံရဖြစ်တဲ့အတွက်ကြောင့်မို့ပိုပြင်းထန်တဲ့ဒံရမျိုးကတော့တက်ကြွတဲ့ဆရာဆရာမတွေပဲကုသကူညီပေးနိုင်လိမ့်ပါမယ်နော်အားလုံးဘေးအန္တရာယ်ကင်းရရှိနိုင်ကြပါစေလို့ဆုတောင်းပါတယ်ရှင်ဆလိုင်းကိုနိုင်ရဲ့အစာလေးကိုလည်းပြန်ပေးချင်ပါတယ်သူကစာတို့တို့လေးရေးပြီးမေးလာတာပါမြန်မာပြည်ကပေးစာများအစီအစဉ်ကို check box ကနေပို့လို့ရပါလားတဲ့မေးသနာကျော်ရဲ့ email လေးလည်းရနိုင်မလားပြောပေးပါတဲ့ဟုတ်ကဲ့ပါကျမလည်းစာရေးလာတာကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်မေးထားတာလေးကိုပြန်ဖြေရမယ်ဆိုရင်ဒီမြန်မာပြည်ကပေးစာများအစီအစဉ်ကို chat box ကနေပို့လို့ရပါတယ်။ chat box ဆိုတာ messenger ကိုပြောတာလို့ထင်ပါရဲ့နော်။အဲ့မှာလည်းကျွန်မစာပြန်ပေးထားပါတယ်ရှင်။အ ခုစာရေးလာတဲ့အတိုင်းပဲမြန်မာပြည်ကပေးစာအစီအစဉ်တွေ့ဆိုရင်အဲ့ဒီနေရာ Messenger နေရာကနေစာပြန်ရေးလိုက်ပါအဲ့စာတွေကိုကျွန်မအမြဲတမ်းကြည့်ပါတယ်အဲ့ကနေပြီးတော့စာပြန်ပေးပါတယ် email လိပ်စာဆိုရင်တော့ကျွန်တော်တို့ view Myanmar wide email က bamis@viewnews.com ဖြစ်ပါတယ်ရှင်ဒီ email ကိုစာရေးပို့တယ်ဆိုရင်ကျွန်မတယောက်ထဲနေမှာကျွန်တော်တို့တရုံလုံးကဝန်ထမ်းတွေအားလုံးမြင်ရပါတယ်နော်ဒါကြောင့်မို့ဒီ email ကိုပို့တာအရှင်းဆုံးဖြစ်ပါတယ်ရှင်စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်ခုဆက်ပြီးတော့ရင်ဖွင့်စာတွေကိုဖော်ပြပေးစင်ပါတယ်အွန်လိုင်းကငွေကြေးလိမ်လည်မှုတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတွေဖြစ်ပါတယ်ပထမစာတစ်စောင်ကလောက်ခိုင်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေအကြောင်းမှဆိုပြီးတော့ဒီ Thrush တယောက်ရေးလာပါတယ်
လောက်ကင်မျိုးမှာကအွန်လိုင်းငွေကြေးလိမ်လည်တဲ့ခရစ်တိုလုပ်ငန်းတွေကိုတရုတ်လူမျိုးတွေနဲ့လောက်ကင်ပြည်သူစစ်တွေပေါင်းပြီးတော့အင်းနဲ့အားနဲ့လုပ်နေကြပါတယ်။အခုလက်ရှိကျွန်တော်လဲအဲ့ဒီအလုပ်ကို6လစာချုပ်နဲ့လုပ်နေတာပါ။တရုတ်သတင်းတွေကလောက်ကင်မျိုးကဟိုတယ်တွေကိုငှားပြီးတော့တရုတ်နိုင်ငံသားလူငယ်လေးတွေအပြင်ဗီနမ်လူမျိုးတွေရုရှားအမျိုးသမီးလေးတွေကိုငှားရန်ခိုင်းစေနေတာပါ။ကျွန်တော်တို့လည်းဒီအလုပ်မလုပ်ချင်ပေမဲ့ကိုကြေးရွာနေပြီအခြေအနေအကြောင်းမျိုးကြောင့်လုပ်နေရတာပါ။ VOA နေနဲ့ဖြစ်နိုင်ရင်ကဘာကတိအောင်စုံစမ်းဖော်ထုတ်ပေးပါခင်ဗျာ
ဟုတ်ကဲ့ဒီသောရရှင်ကကဘာတိအောင်ဖော်ထုတ်ပေးပါဆိုလို့ကဘာကဒီကိစ္စတွေကိုသိရှိနေပါရဲ့နော်ဒေတာရင်းနိုင်ငံတွေပူးပေါင်းပြီးတော့လဲဒီ cyber crime ကိစ္စတွေကိုနှိမ်နင်းနိုင်အောင်လို့လှုပ်ဆောင်နေပါတယ်ဆိုတဲ့သတင်းတွေရှိပါတယ်စက်တင်ဘာလ10ရက်သတင်းတပုတ်မှာဆိုရင်ရှမ်းပြည်နယ်အစီပိုင်းဝါကိုပိုင်းအုတ်ချုပ်ခွင့်ရဒေတာမှာအွန်လိုင်းလိမ်လည်တဲ့ရာဇဝတ်မှုလုပ်ငန်းတွေမှာပါဝင်တယ်လို့ဆွဆွဲခံရတဲ့တရုတ်နိုင်ငံသား1200ကျော်ဖမ်းဆီးပြီးတော့နေရက်ပြန်ပို့ခဲ့တယ်လို့ဝါတပ်ဖွဲ့တာဝန်ရှိသူတို့ကစနေနေ့မှာပြောကြားအေဗီသတင်းမှာဖတ်လိုက်ရပါတယ်။နောက်ထပ်သတင်းတစ်ပုဒ်ကတော့ဒီပထမနေ့တုန်းကပဲမြန်မာနိုင်ငံအခြေစိုက်အွန်လိုင်းလိမ်လည်မှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိတဲ့လူ200ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်ဆိုပြီးတော့တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနကသတင်းထုတ်ပြန်တာကို South China Post သတင်းစာမှာဖော်ပြထားတာပါ။အဲ့ဒီစစ်စင်ရေးတွေမှာမြန်မာနိုင်ငံမြောက်ပိုင်းကအွန်လိုင်းလိမ်လည်မှုအခြေစိုက်စခန်း17ခုကိုတော့ဖြိုခွင်းနိုင်ခဲ့ပြီးတော့အဲ့ဒီမှာဖမ်းဆီးရတဲ့သူတွေထဲမှာတော့တရုတ်နိုင်ငံသား186ဦးပါဝင်နေဖမ်းမိရတဲ့သူကတော့စုစုပေါင်း269ဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ဒါကြောင့်မို့အွန်လိုင်းလိမ်လည်တဲ့ကိစ္စတွေကိုတော့ဒေတာရင်းနိုင်ငံတွေတော်တော်လေးကိုတင်းတင်းကြပ်ကြပ်ကင်တွေတော့မဲ့ပုံရှိပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့ Lovely Novel လို့ရေးလာတာပါ။သူကလည်းအွန်လိုင်းကဒီ game တချို့နဲ့ပတ်သက်ပြီးတော့မကြေမနက်ကန့်ကွက်စာရေးလာတာဖြစ်ပါတယ်
။ VOA ခင်ဗျားနိုင်ငံကပျက်စီးနေတဲ့အထက်မှာ Facebook ရဲ့ဘယောကလည်းပါပါတယ်။အခုလို game ကန်းတွေကိုကြော်ညာတာကတရားဝင်ပါရဲ့လား။မြန်မာနိုင်ငံကလူတွေကိုပျက်စီးစေဖို့တမင်ဖန်တီးတယ်လို့ဖြစ်မနေဘူးလား။အခုဆိုဒီလို game တွေကိုကြော်ညာတာတွေကိုမြင်နေရတော့စိတ်ထဲမှာစိတ်မပြေပါဘူး။ဒီလိုတွေဖြစ်နေရဆိုတော့ Facebook ကတာဝန်ရှိသူတွေကိုတရားစွဲလို့ရပါသလား။ဖြစ်ပေးပါခင်ဗျာ။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါ။ဒီ game ကန်းတွေကတော့ကြော်ညာတာတရားဝင်ရလားဆိုလို့ဒီကက်ဆီနိုတို့လောင်းကစားတို့ကနိုင်ငံတကာမှာတရားဝင်ပါတယ်เนาะဒါမဲ့လည်းဒီလောင်းကစားကိုအထင်းကွက်မရှိရနဲ့ဒီကိုစိတ်ကိုမနိုင်မဲကစားမယ်ဆိုရင်တော့ဒီလောင်းကစားကနေပြီးတော့အခုဒီသောရရှင်ပြောသလိုမျိုးပျက်စီးရာပျက်စီးကြောင်းတစုံတစားအထိဖြစ်နိုင်ပါတယ်ဒီ game တွေ Facebook မှာပါဝင်နေလို့တော့ Facebook ကတာဝန်ရှိသူတွေကိုတရားစွဲလို့ရနိုင်မယ်မထင်ပါဘူးဘာကြောင့်လဲဆိုတော့ကျွန်မကုနာကပြောသလိုပဲဒီနိုင်ငံတကာမှာကတရားဝင်နေတဲ့ဒီမှတ်ပုံတန်ပြီးတော့လုပ်လို့ရတဲ့ကိစ္စဖြစ်ပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ပိုင်းလိုက်ရဲ့ဆန္ဒပြုပါတယ
်။ကျွန်တော်ပြည်ရေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့ကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်ထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမြင်လာတဲ့ဖုန်းပေါ်က VOA App ဒီမှာလည်းသွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမြင်လာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားတဲ့သတင်းလေးကိုကြည့်ကြရအောင်ပါ။လှဲပြီးအိမ်မဲ့အစားမတ်တည့်ရက်ပြီးတရေအိမ်နိုင်မဲ့ကော်ဖီဆိုင်တစ်ခုဂျပန်နိုင်ငံမှာဖွင့်ထားပါတယ်။ဒေါ်လာ1000ကျော်တန်နဲ့အီတလီဒိန်ခဲတွေအတုလုံမှာစိုးရိမ်တဲ့အတွက်ခြေရာခံမိုက်ခရိုချစ်တွေအစစ်မြစ်ချစ်ပြားတွေတက်ထားပါတယ်။ရဝန္ဒာနိုင်ငံမှာတော့မြောက်ဝင်တွေကိုစူပေါင်းကင်ပွန်းတက်ပွဲကျင်းပခဲ့ပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုမတ်အီတန်စင်နဲ့အတူကိုဝင်းခန့်မောင်ကပြောပြမှာပါရှင
်။နိုင်ငံတိုချိုမြို့တော်ကကော်ဖီဆိုင်တစ်ခုမှာတော့မတည့်ရက်ပြီးတရေတမောအိတ်လို့ရမယ့်နေရာလေးကိုဖန်တီးထားပါတယ်။တက္ကလအုပ်တကောင်ကနေတိုင်းမတည့်ရက်ပြီးအိတ်တယ်လို့ပဲလူတွေလည်းဒီနေ့ကိုမိနစ်20လောက်မတည့်ရက်ပြီးတရေတမောအိတ်တာကအကျိုးရှိတယ်လို့ Giraffe Paw လို့နာမည်ပေးထားတဲ့မတည့်အိတ်ဆောင်ကုမ္ပဏီ Koyoju Plywood Corporation က Yoshihito Nohara ကပြောပါတယ်။လူတယောက်မတည့်ရက်စာနေရာပဲရှိတယ်။ခန်းကျင်းလေးထဲမှာရှေ့မီခေါင်းမီကြောင်းမီကိုရသာကုရှင်တွေထားပေးထားပြီးတော့ကိုအရက်နဲ့အညီတင့်တော်သလိုရွှေ့နိုင်ပါတယ်။ခေါင်းချပြီးအိတ်လိုက်ရင်တနားကြီးနှစ်နာရီလောက်အတွင်းအိတ်ပျော်သွားနိုင်ပြီးနေ့လယ်နေခင်အိတ်လောက်အကြာကြီးတရေတမောအိတ်လိုက်ရရင်ညကြအိတ်မပျော်တာမျိုးဖြစ်နိုင်တာကြောင့်မိနစ်20လောက်မတ်တက်အိတ်နိုင်မဲ့ Giraffe Nap အခန်းလေးတွေကိုသဘောကျကြောင်း Nestle Japan ကုမ္ပဏီမန်နေဂျာ Jiro Takaoka ကပြောပါတယ်။တိုချိုမြို့တော်တဝမ်း Nestle အသစ်တောက်ကော်ဖီနဲ့ဖတ်ဆက်တဲ့ဒီတမောအိတ်ကော်ဖီဆိုင်တွေဖွင့်ထားတာ2019ခုနှစ်ကလေးကဖြစ်ပြီးနိုင်ဝက်ကိုအမေရိကန်5ဒေါ်လာခွဲနဲ့ညီမျှတဲ့ဂျပန်ယန်825ယန်လောက်ဈေးယူပါတယ်။မတည့်ရပြီးအိတ်ရတဲ့အတွက်ဒူးညောင်းမယ်လို့ထင်ထားပေမဲ့ထင်ထားတာထက်ပိုတက်တောင့်တက်တာရှိနေပြီးအနားရတယ်လို့ခံစားမိကြောင်းပြမဆုံးအချိန်မတည့်ရရင်အိတ်ကြည့်လို့ရောက်တာပြောပါခင်ဗျာ။
မဲခင်ပြန်စုနေဘရာစကာပြည်နယ်နော်ဖော့ခ်မြို့မှာကျွဲကြီးတကောင်ကိုကားရှိခံမှာတင်မောင်းတဲ့သူတယောက်ကိုရဲကတားခဲ့ရပါတယ်။ကျွဲတကောင်ကိုကားရှိခံမှာတင်မောင်းနေဆိုတဲ့သတင်းရတော့ကကျွဲတိတိတကောင်လို့ပဲထင်ခဲ့တာဆိုပြီးရဲရရှိတွေကပြောပါတယ်။တကယ်တော့ဂျိုအကြီးကြီးကားထွက်နေတဲ့ဝါတူစီအမျိုးအစားကျွဲအကြီးကြီးကိုကားရှိခံမှာတင်မောင်းလာတာဖြစ်ပါလေ။ Howdy Doody လို့နာမည်ခေါ်တဲ့ဒီကျွဲကြီးကိုတင်နိုင်ဖို့ကားရှိတကောင်ကိုဖြုတ်ခေါမိုးဖောက်တာမျိုးတွေလည်းလှုပ်ထားတာကိုတွေ့ရပါလေ။နလေးမျိုးကန်လေးမာရဆိုတဲ့ရင်မောင်းရဲ့ကားနောက်ခံမှာလေးကျွဲချီပင်နဲ့ပြည်နေရပါ။ကျွဲချီတင်လာတဲ့ကားကိုရဲကတားပြီးတဲ့နောက်ဒီလိုမလုံးနဲ့ဆိုပြီးသတိပေးချက်နဲ့ရင်မောင်းကိုပြန်လှုပ်လိုက်တယ်ဆိုပြီး Norfolk ရဲ့တပ်ဖွဲ့ကပြောပါလေ။အဲ့ဒါနဲ့ပဲရင်မောင်းလည်းဒီတိုင်ကျွဲချီကိုတင်ပြီးတော့နလေးမျိုးစီကိုပြန်မောင်းသွားပါတော့တယ်ရှင်။
အီတလီနိုင်ငံကကဘာကျော် cheese တင်ငယ်တွေကိုစင်တူရိုးမှအတူလိုက်ထုတ်မှဆိုရင်လည်းအတွက်ဒိန်ငယ်တုံးစီအတွက်ကိုပိုင်အမှတ်သားတတ်မှတ်နိုင်တဲ့အစင်မြင့် chip ပြား micro chip တွေကိုတက်ထားပါတယ်။ဘဝတို့ကနေတစ်ဆင့်ထုတ်လုပ်ထားပြီး12လအနည်းဆုံးကြောင်နှက်ထားတဲ့ Parmigiano Reggiano တင်ငယ်ဟာမားတဲ့ cheese တစ်မျိုးဖြစ်ပြီးဒိန်ငယ်တုံးစီမှအပြည့်အခွန်မှရှိပါတယ်။စားပွင့်တပွင့်လောက်အရွယ်ရှိတဲ့ micro chip အစင်မြင့် chip ပြားလေးတွေကိုcheese တင်ခဲ့အခုံမားထဲမှာပြုတ်ထားမှာဖြစ်ပါတယ်အစင်းမြစ်ချစ်ပြ Microchip ကနေဒ တင်ငဲကိုဘယ်နေ့ဘယ်နေရာကထုတ်လုပ်တယ်လဲဆိုတဲ့အချက်လက်ကိုရယူနိုင်ပါပါ။ပါမီဂျီယာနိုရက်ဂျီယာနိုတင်ငဲတုံးတုံးကခက်သေးသေးတော့မဟုတ်ပါဘူး။ cheese တုံးက82ပေါင်လေးပြီး online ဝကအမေဇုန်ဆိုင်မှာတတုံးကို American Dollar 1000ကျော်အဖြစ်လက်ရှိဈေးသတ်မှတ်ထားပါတယ်။ဒီလိုဈေးကြီးပြီးကမ္ဘာကျော်တာကြောင့်စင်တူရိုးမှာအတူလိုက်လုတဲ့သူတွေလည်းများတာပါ။အခုတော့ပါမီဂျီယာနိုရက်ဂျီယာနို cheese ထုတ်ဝေသူတွေကဒင်းငယ်အတုံးပေါင်း3,200မှာအစင်းမြင့်ချီရကန်ချစ်ပြားမိုက်ဆိုချစ်တွေတက်ထားတာကြောင့်အတုပဘေးကနေရှောင်းနိုင်တယ်လို့ပြောလို့ထားကြတယ်ဖြစ်ပါတယ်ခင်ဗျာ
အာဖရိကရဲ့အရှေ့ပိုင်းကရူဝမ်ဒါနိုင်ငံမှာမြောက်ဝင်းနေစုပေါင်းပြီးတော့နာမည်ပေးကင်မွတ်တက်တဲ့ပွဲကိုကျင်းပခဲ့ပါတယ်အသစ်မွေးတဲ့မြောက်ဝင်းလေး23ကောင်ကိုစူပေါင်းနာမည်ပေးကင်မွန်းတက်ပွဲကိုဩဂတ်လနောက်ပိုင်းမှာကျင်းပခဲ့တာဖြစ်ပါတယ်။တဘာဝတော်ရိုက်မှာမြောက်ဝင်းတွေပေါ်များခဲ့ပေမဲ့လေရဝန္ဒာနဲ့ကွန်ဂိုသမ္မတနိုင်ငံတို့ကြားဆက်ဆံရေးတင်းမာမှုတွေကြောင့်တောင်ပေါ်မှာနေတဲ့မြောက်ဝင်းတွေကိုထိမ့်သိမ့်ဖို့ခက်ခဲနေရပါ။ရဝန္ဒာ၊ယူဂန္ဒာနဲ့ကွန်ဂိုသမ္မတနိုင်ငံတို့ကြားကမီးတောင်တွေပေါ်မှာမြောက်ဝင်းပေးမဲ့ဧရိယာတွေထားရှိပေမဲ့ဒီဒေသတွေမှာလက်နက်ကင်အဖွဲ့တွေရှိနေတာကြောင့်မြောက်ဝင်းထိသိမ်းရေးလုပ်ငန်းလုပ်ကိုင်ဖို့ခက်ခဲနေပါလေ။ကွန်ဂိုသမ္မတနိုင်ငံဘက်ခြမ်းကဗီရွန်ကာအမျိုးသားဥယျာဉ်စောင့်တွေပေါ်မှာတိုက်ခိုက်မှုတွေလည်းအကြိမ်ကြီးရှိခဲ့တာပါ။ဒီလိုခက်ခဲပြီးကြားကပဲတဘာဝတော်ရိုက်ထိသိမ်းသမားတွေရဝန္ဒအစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ကြိုးပမ်းမှုတွေကြောင့်ဗီရန်ကာမက်ဆစ်တောင်တန်းပေါ်မှာလက်ရှိအကောင့်600ဝန်းကျင်ရှိတဲ့မြို့တုံးလူကြီးပါမြောက်ဝအကောင့်ကြီးလေးတစားစစတိုးလာနေပါတယ်ရှင
်။ဒါကတော့ကဘာတလွှားထူးခြားစံပြသတင်းစီစဉ်ကိုမဲ့ဤတန်းစင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ခဲ့တာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြမှာပါရှင်။
ရုရှားနိုင်ငံကမာယူထားတဲ့ SU-30 တိုက်လေယာဉ်တွေကပထမတုတ်ဖြစ်နှစ်ဆင်းကိုမြန်မာနိုင်ငံကလက်ခံရရှိကြောင်းစစ်ကောင်စီကုန်သွယ်ရေးဝန်ကြီးကိုကူကပီးရုရှားနိုင်ငံပိုင် RIA သတင်းကဖော်ပြပါရတယ်။ရုရှားနိုင်ငံကနှစ်ဆင်ကမတ်တာလို့ကျင်းပတဲ့အရှေ့ပိုင်းစီးပွားရေးဖိုရမ်ကိုတက်ရောက်လာတဲ့မြန်မာကုန်သွယ်ရေးဝန်ကြီးချာလီတန်းကတိုက်လေယာဉ်နှစ်ဆင်ကိုရုရှားကပေးပို့ခဲ့ပြီးဖြစ်ကြောင်းအတည်ပြုလိုက်တာပါ။ရုရှားက SU-30 SME အမျိုးအစားတိုက်လေယာဉ်6ဆင်းပြပမဲ့သဘောတူညီချက်ကိုပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလမှာလက်မှတ်ထိုးထားတာဖြစ်တဲ့အကြောင်းလဲသတင်းကဖော်ပြထားပါတယ်။စီးပွားရေးအင်အားကြီးနိုင်ငံ20 G20 ကောင်းဆောင်ရဲ့အစည်းအဝေးပြီးဒီကနေ့မှာတော့ဘရစ်ရှားကိုလိုနီလက်အောက်ကလွတ်မြောက်ရေးအကြမ်းမဖက်တဲ့နီလန်းနေနဲ့ကြိုးပမ်းခဲ့သူမာတမဂန္ဒီရဲ့နယူးဒယ်လီမြို့တော်ကကိုဗစ်မှန်ကိုတွားရောက်ကာရဝပြုကြပါတယ်။နှစ်ရက်ကြာ G20 ထက်သည့်အစည်းအဝေးမှာတော့ယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့မနေ့ကပဲပူးတွဲကြေညာချက်ထုတ်ဖို့လဲသဘောတူခဲ့ကြတာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာထုတ်ပြန်တဲ့ G20 ထက်သည့်ညီလာခံထုတ်ပြန်ချက်တွေတော့တည်တည်သာသာပျော်ပြောင်းနေပါတယ်။မော်ရိုကိုနိုင်ငံမှာငရင်းညောက်တိတ်ချေတိခတ်သူတွေအတွက်ဝမ်းနဲ့ပူဆွေးနေတဲ့အချိန်ထဲမှာပဲအပြည့်အစည်တွေကြာဒီနေ့လဲရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေပါတယ်။ပြည်ရ6%ရှိတဲ့ငရင်းညောက်လူပေါင်း1000ယောက်တိစုံပြီးအပြင်းထန်ဒဏ်ရာရသူတွေပါဝင်နောက်ထပ် 2000 လောက်လဲဒဏ်ရာရခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။တနင်္ဂနွေညချမ်းသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြသွားတာပါကျမတို့ဒီကနေ့ညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါအတန်ဖန်းအင်ဂျင်နီယာကတော့ဟယ်လင်ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့တီရန်ဝမ်းပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အားလုံးရှင်လန်းချမ်းမြေကြပါစေဘေးရန်တွေအသွေတွေကနေလည်းကင်းဝေးကြပါစေရှင်ကျမအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.